2014ခုနှစ်အတွက်အာဆီယံရုပ်ရှင်ပွဲတော်ကိုအာဆီယံဥက္ကဋ္ဌအဖြစ်မြန်မာနိုင်ငံတာဝန်ယူခြင်းအတွင်းမှာပဲရန်ကုန်မြို့မှာပထမဆုံးအချိန်တာဝန်ယူခြင်းပါနေပြီဖြစ်ပါတယ်။အာဆီယံဒေသတွင်းကနိုင်ငံတွေရဲ့သရုပ်ဆောင်အမှုပညာရုပ်ရှင်တင်ဆက်မှုတွေကိုလေ့လာခွင့်ရမှာဖြစ်တယ်လို့အခုလိုမြန်မာနိုင်ငံကတာဝန်ယူခြင်းပါခွင့်ရတဲ့အပေါ်မြန်မာရုပ်ရှင်လောကသားတွေကဂုဏ်ယူကြိုဆိုလိုက်ပါတယ်။ဒီကနေ့မတ်လ18ရက်နေ့တနင်္လာနေ့မှာစတင်ပြသနေပြီဖြစ်တဲ့ပြည်သူအများအခမဲ့ကြည့်ရှုနိုင်တဲ့အာဆီယံရုပ်ရှင်ပွဲတော်အကြောင်းအသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြပေးပါမယ်ရှင်
။ဟုတ်ပါတယ်။အာဆီယံဒေသရင်းကနိုင်ငံ10နိုင်ငံကရုပ်ရှင်ကားတွေစုစည်းပြသတဲ့အာဆီယံရုပ်ရှင်ပွဲတော်ကိုမြန်မာနိုင်ငံမှာကျင်းပခွင့်ရတာဟာဒါပထမဦးဆုံးအကြိမ်ဖြစ်ပါတယ်။2014ခုနှစ်အတွက်မြန်မာနိုင်ငံကအာဆီယံဥက္ကဋ္ဌအဖြစ်အလှည့်ကျတာဝန်ယူထားခြင်းမှာပဲအာဆီယံရုပ်ရှင်ပွဲတော်ကိုပြန်ကြားရေးဝန်ကြီးဌာနမြန်မာရုပ်ရှင်လုပ်ငန်းနဲ့အာဆီယံရုပ်ရှင်အဖွဲ့တွေဦးဆောင်စီစဉ်တာဖြစ်ပါတယ်။အာဆီယံဒေသတွင်းကရုပ်ရှင်ကားတွေပူးပေါင်းပါဝင်ပြသကြမယ်။အာဆီယံရုပ်ရှင်ပွဲတော်ကိုရန်ကုန်မြို့နေပြည်တော်ရုပ်ရှင်ရုံမှာမတ်လ18ရက်နေ့ကနေမတ်လ22ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။အရင်တုန်းကမြန်မာကတခြားအာဆီယံနိုင်ငံတွေမှာပဲလိုက်လံပြသဘူးခဲ့ပေမဲ့အခုလိုမျိုးမြန်မာနိုင်ငံအနေနဲ့အင်ရှင်နိုင်ငံအဖြစ်လက်ခံကျင်းပခွင့်ရတဲ့အပေါ်ဂုဏ်ယူကျင့်တတ်မိတယ်လို့မြန်မာနိုင်ငံရုပ်ရှင်အစည်းအရုံးဥက္ကဋ္ဌဦးလူမင်းက VOA မြန်မာပိုင်းကိုပြောပါတယ်
။ကျွန်တော်တိုင်းကအခုလိုအာဆီယံရုပ်ရှင်ပွဲတော်ကျင်းပခွင့်ရတာကျွန်တော်ရုပ်ရှင်လောကအတွက်ဂုဏ်ယူစရာပွဲတစ်ခုပါ။ဒီတိုင်းမှာကျင်းပတဲ့အလဲလိုများမှရောက်မလဲဆိုပြီးတော့ကျွန်တော်တို့မြန်မာကရတာတခုပေါ့အာကျွန်တော်တို့ကတော့ကိုယ်မှမြန်မာကတုံးကပြသခွင့်ရတယ်ဆိုတာတက်ဟိုတခြားနိုင်ငံကားတွေပါဖိတ်ခေါ်ပြသပြီးတော့ဒီအာဆီယံအတိုင်းအဝန်းနေနေပေါ့နော်အာဆီယံအတိုင်းအဝန်းတဲမှာဒီလိုအာဆီယံရုပ်ရှင်ပွဲတော်ကျွန်တော်တို့က host ပေါ့ဟိုလက်ခံပြီးကျင်းပနိုင်တာကျွန်တော်တို့ကကိုယ်ယူပြတခုပါဗ
ျရုပ်ရှင်ထူးကျွန်းစူရစကားတွေအပါအဝင်ဖြစ်တဲ့ကယန်းအလှဂျိုဒန်ပန်းကြော်ဝိမုံဆိုတဲ့ရုပ်ရှင်ဇာတ်ကားသုံးကားကိုပြန်ကြားရေးဝန်ကြီးဌာနမြန်မာရုပ်ရှင်လုပ်ငန်းကရွေးချယ်ပြသမှာဖြစ်ပြီးတော့မြန်မာနိုင်ငံရဲ့လူနေမှုစရိုက်ရိုးရာယဉ်ကျေးမှုတွေကိုဖော်ကျူးထားတယ်လို့မြန်မာနိုင်ငံရုပ်ရှင်အစည်းအရုံးဥက္ကဋ္ဌဦးလူမင်းကအာဆီယံရုပ်ရှင်ပွဲတော်မှာပြသမဲ့ဇာတ်ကားတွေနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ
်။ဒီဇာတ်ကားတွေကိုရွေးချယ်တာတော့ဟိုပြန်ကြားရေးဝန်ကြီးဌာနကမြန်မာရုပ်ရှင်လုပ်ငန်းရွေးချယ်တာပါ။ရွေးချယ်တဲ့ဆိုတဲ့နေရာမှာလည်းအာဟိုရတာဆိုတော့ရွေးချယ်ထားတဲ့တဘောပေါ့နော်။ခင်ဗျားအသာဆိုလို့ရှင်လည်းကျွန်တော်စီမရှိတဲ့တိုင်းသားမျိုးရဲ့ယူရဒလီတွေပါဝင်တဲ့အားအားကြောင့်ဝိမုံဆိုလို့ရှင်လည်းကျွန်တော်နိုင်ငံအထင်ကြီးရမန်လေးတက္ကသိုလ်ကြီးနဲ့အဲလိုမျိုးမြဝပြီး11ရှုခွင့်ရှုခွက်တွေပေါ်လွင်တဲ့ကကျူရန်ဆိုလို့ရှင်လည်းတဲတောင်မြေလေးမှာရှိတဲ့မိသားစုနှစ်စုရဲ့စိတ်နဲ့စိတ်ထားတွေကြားတဲ့ကအဲဒီလိုမျိုးလေးရွေးချယ်ထားတယ်လို့ကျွန်တော်ပြရပါတယ်ဗ
ျ။အခုလိုမျိုးမြန်မာနိုင်ငံမှာအာဆီယံရုပ်ရှင်ပွဲတော်ကျင်းပခွင့်ရတဲ့အပေါ်မှာအာဆီယံရုပ်ရှင်တွေရဲ့ပြသတင်ဆက်ပုံအမှုပညာရှင်တွေရဲ့တရုတ်ဆောင်မှုရိုက်ကူးတီးဖြတ်ခြင်းစတဲ့နည်းပညာတွေကိုလေ့လာနိုင်မှာဖြစ်တဲ့အပြင်အာဆီယံရုပ်ရှင်ပွဲတော်ကျင်းပနိုင်ခြင်းဆိုတဲ့နိုင်ငံတကာအတွေ့အကြုံကိုလည်းရရှိမှာဖြစ်တယ်လို့နိုင်ငံကျော်ရုပ်ရှင်ဟာတာတရုတ်ဆောင်လည်းဖြစ်ထင်ရှားတဲ့လူရှင်တော်တဦးလည်းဖြစ်တဲ့ဦးအရင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်အတွေ့အကြုံရတာပေါ့နော်ကျွန်တော်တို့မသိရသေးတဲ့ချက်လက်ကလေးတွေကျွန်တော်တို့သိရမှာပေါ့ဗျာ။ဟိုကောင်းတာပေါ့ဗျာ။ကျွန်တော်တို့အာဆီယံရဲ့ကျွန်တော်တို့စီးပွားရေးအစည်းအဝေးတွေလည်းသိရမယ်။ရုပ်ရှင်ဘောတော်တွေကျင်းပပုံကျင်းပနည်းတွေတို့ကရုပ်ရှင်ရင်ဘောတော်ကျင်းပတဲ့အချိန်မှာဘယ်လိုအကြောင်းအရာတွေကိုတင်ပြကြမလဲ၊ဘယ်လိုဟာမျိုးတွေဆွေးနွေးကြမလဲ၊ဘယ်လိုရုပ်ရှင်သားတွေတင်လာမလဲဆိုတာတွေကျွန်တော်တို့ဒါဘာလို့ပြောအာဆီယံအတိုင်းအဝန်းနဲ့ကျွန်တော်တို့လုံဆောင်ဖို့အတွက်အချက်လက်တွေရတာပေါ့ဗျာ။ကျွန်တော်တို့တစ်ခါမှပြေးပြီးတော့ဒါမျိုးတွေကိုကျွန်တော်တို့အတွက်ကြောင့်ရှိတယ်ကြာကျွန်တော်တို့က new experience တွေရတာပေါ့။နော်
ရန်ကုန်မြို့နေပြည်တော်အစင်းမြင့်ရုပ်ရှင်ရုံမှာမတ်လ18ရက်နေ့ကနေစတင်ကျင်းပနေပြီဖြစ်တဲ့အာဆီယံရုပ်ရှင်ပွဲတော်အတွင်မှာအများပြည်သူကြည့်ရှုနိုင်အောင်ပြန်ကြားရေးဝန်ကြီးဌာနမြန်မာရုပ်ရှင်လုပ်ငန်းကစီစဉ်ပေးထားပါတယ်။ရက်အလိုက်အလှည့်ကျပြသမဲ့အာဆီယံရုပ်ရှင်ဇာတ်ကားနာမည်စာရင်းတွေနဲ့ဝင်ခွင့်လက်မှတ်တွေကိုကြည့်ရှုလို့တဲ့မြည်သူမဆူအခမဲ့ထုတ်ယူနိုင်တယ်လို့လည်းသိရပါတယ်ရှင်။